ဒုတိယကမ္ဘာစစ်နောက်ပိုင်းပထမဆုံးအကြိမ်မြန်မာနိုင်ငံကိုရောက်ရှိလာတဲ့ဂျပန်စစ်တပ်ထိပ်တန်းခေါင်းဆောင်ဟာဒီကနေ့မှာတော့မြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြီးကာကွယ်ရေးအပါအဝင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေတိုးမြှင့်လာနေတဲ့ဂျပန်နိုင်ငံကစစ်တပ်ထိပ်တန်းခေါင်းဆောင်တဦးရဲ့ခီးစဉ်ဟာဒေတာရင်းတန်တမာဆက်ဆံရေးအတွက်ရေးကြီးတယ်လို့လည်းအကဲခတ်တွေကယူဆချပါတယ်။ဂျပန်မြန်မာဆက်ဆံရေးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
။ဂျပန်ကာကွယ်ရေးတပ်ဖွဲ့ရဲ့စစ်ဦးစီးချုပ်ရှီကယူအီဝါဆာကီဟာမြန်မာသမ္မတဦးသိန်းစိန်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အစိုးရနဲ့စစ်တပ်ခေါင်းဆောင်တွေနဲ့နေပြည်တော်မှာတွေ့ဆုံပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နှစ်နိုင်ငံစစ်တပ်အကြားဆက်ဆံရေးတွေတိုးမြှင့်မှုနည်းပညာအထောက်အပံ့နဲ့ချင်းငွေကိစ္စတွေကိုလည်းဆွေးနွေးခဲ့တယ်လို့မြန်မာသမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးပြီးတဲ့နောက်ပိုင်းပထမဦးဆုံးအကြိမ်ဂျပန်စစ်တပ်ကအစစ်မြင့်ခေါင်းဆောင်တဦးရဲ့သမိုင်းဝင်ခရီးစဉ်ဖြစ်တဲ့အတွက်လည်းအကဲခတ်တွေကတော့ထူးခြားမှုအဖြစ်နဲ့မြင်ကြပါတယ်။အထူးသဖြင့်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်မြန်မာနိုင်ငံကတာဝန်ယူထားတဲ့အတွက်လည်းပထဝီနိုင်ငံရေးအရာအရေးပါတယ်လို့ဂျပန်နိုင်ငံအိုဆာကာတက္ကသိုလ်မြန်မာသားဌာနကမြန်မာဂျပန်အရေးလေ့လာသူဟယ်ရီဟေကိုရိုဆူမူတိုမိုလို့ခေါ်တဲ့မြန်မာနာမည်ဦးမိုးမင်းကအခုလိုသုံးသပ်ပါတယ
်။ဝန်ကြီးချုပ်အဘေကတန်တမာရေးနေပြီမှာလေအာဆီယံနဲ့ပတ်သက်တဲ့ဆက်ဆံရေးကိုအရေးထားပြီးတော့တန်တမာရေးဆက်ဆံရေးကိုတိုးမြှင့်ဖို့စ조사နေပါလေ။အဲ့ဒီသတိတစ်ပိုင်းလို့ထင်ပါလေမြန်မာဆိုရင်အဒီအစီအံရဲ့သမတအုပ်သိမ်းဆဲဥက္ကဋ္ဌတာဝန်ယူနေတော့အဲ့ဒီဒီကာဝေးနေပေမှာလည်းဆက်ဆံရေးပို့ပြီးတော့ကောင်းနေနေဆိုင်ဆိုင်ဖြစ်သွားမှာကဂျပန်အတွေ့အကြုံရှိမယ်တော့အစိုးရကဂျပန်အစိုးရကစဉ်းစားနေတယ်လို့ထင်ပါတယ်အခုဟိုဂျပန်နဲ့မြန်မာနဲ့ဆက်ဆံရေးကအစီအံရဲ့ဥက္ကဋ္ဌဥပသိမ်းဆင်ကအခုဟိုအစီအံနိုင်ငံနဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့အခြေအနေကိုပြလို့လို့အင်ကန်ဒလေးဆိုကံကံစဉ်းစားနေတယ်မဟုတ်လားအဲ့ဒါကအာဆီယံနဲ့ပြလို့ကမ္ဘာရတီဂျင်နဲ့ဂျပန်နဲ့ဟိုတရုတ်နဲ့ပတ်သက်တဲ့ရတီဂျင်သူနည်းတဲ့ပိုင်းရှိတယ်အဲဂျပန်ဘက်ကဆိုရင်အဲ့ဒီတရုတ်နဲ့အာဆီယံနိုင်ငံရဲ့ဆက်ဆံရေးကိုထည့်စဉ်းစားပြီးတော့အခုမြန်မာနဲ့ပတ်သက်တဲ့ပို့ပြီးတော့လေဆက်ဆံရေးကောင်းကကျွန်တော်တို့ဂျပန်နိုင်ငံရဲ့ဟိုအကျိုးများရှိမယ်တော့ဟိုစဉ်းစားပြီးတော့အခုဂျပန်ရဲ့ကာကွယ်ရေးနဲ့ပတ်သက်တဲ့အဲဒီတာဝန်ရှိတဲ့အရာရှိကလေမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့အဲဒီမြန်မာနိုင်ငံရဲ့ကာကွယ်ရေးနဲ့ပတ်သက်တဲ့အရာရှိတွေနဲ့ဆက်ဆံရေးပို့ပြီးတော့ဟိုတိုးအောင်လေစူးစမ်းနေတယ်လို့ထင်ပါတယ်ခင်ဗျာ
ဒေတာတွေမှာဩဇာအရှိန်အဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရေပိုင်တဲ့အငင်းပွားမှုတွေအတွက်အခြေအတင်ဖြစ်နေရတဲ့ဂျပန်နိုင်ငံအနေနဲ့လည်းကျန်နိုင်ငံတွေနဲ့ဆက်ဆံရေးတွေတည်ဆောက်ဖို့စူးစမ်းနေတာလည်းဖြစ်တယ်လို့သူကပြောပါတယ
်ဂျပန်နိုင်ငံအနေနဲ့ဆိုရင်သမ္မတဦးသိန်းစင်ကအခုဟိုအာဆီယံနဲ့ပတ်သက်တဲ့တရုတ်နဲ့ပတ်သက်တဲ့ဆက်ဆံရေးကဟိုနည်းနည်းတော့အေးဆက်ဆက်ဖြစ်နေတယ်မဟုတ်လားအေးဆက်ဆက်ဖြစ်နေတဲ့အခြေအနေကိုဟိုတိုးတက်အောင်စူးစမ်းနေတဲ့ဟိုဦးသိန်းစင်အစိုးရကိုလေဂျပန်ဘက်ကလည်းဘယ်လိုခေါ်မလဲထောက်ခံဖို့စိတ်ရှိမယ်လို့ထင်ပါတယ်။ဟိုအာဆီယံရဲ့ဟိုတရုတ်နဲ့ဆက်ဆံရေးဆိုတာကအဲ့ဒီဟိုအခြေအနေကောင်းလာမယ်ဆိုရင်ဂျပန်နိုင်ငံနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးမှာလည်းအကျိုးရှိမယ်လို့ဟိုထင်ပါတယ်ခင်ဗျာ။စဉ်းစားနေလို့ထင်ပါတယ
်။ဒုတိယကမ္ဘာစစ်အတွင်းမြန်မာနိုင်ငံကိုကျူးကျော်ခဲ့မှုတဲ့ဂျပန်နိုင်ငံအနေနဲ့စစ်ပြီးဆုံးခဲ့တဲ့1945ခုနှစ်နောက်ပိုင်းစစ်ဖက်ဆိုင်ရာအဆက်အစံတွေမရှိခဲ့ပေမဲ့လည်းဖွံ့ဖြိုးရေးအကူအညီတွေကိုအမြောက်အများပေးအပ်ခဲ့တာပါ။မြန်မာနိုင်ငံမှာ1988ခုနှစ်ဒီမိုကရေစီတောင်းဆိုအုံကြွမှုတွေကိုစစ်တပ်ကနှိမ်နင်းခဲ့ပြီးတဲ့နောက်မှာတော့ဂျပန်နိုင်ငံရဲ့ထောက်ပံ့ကူညီမှုတွေကိုလည်းလျှော့ချခဲ့ပါတယ်။ဒါပေမဲ့လည်းမကြသေးခင်နှစ်တွေအတွင်းမြန်မာနိုင်ငံမှာအပြောင်းလဲတွေလှုပ်ဆောင်လာရကထိတွေ့ဆက်ဆံမှုတွေကိုပြန်လည်တိုးမြှင့်လာရမှာတော့နှစ်ပေါင်း35နှစ်ကျော်ကာလအတွင်းပထမဦးဆုံးအကြိမ်ဖြစ်နေဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာလည်းပြီးခဲ့တဲ့နှစ်မေလတည်းကမြန်မာနိုင်ငံကိုလာရောက်လည်ပတ်ခဲ့တာဖြစ်ပါတယ်ရှင်။